မနိုင်ငံမြင်းကြံထောင်မှာနိုင်ငံရေးကျင်းသားတဦးမေလ19ရက်ဒီကနေ့မနေ့ပိုင်းမှာပဲကွယ်လွန်သွားခဲ့ပါတယ်။ပူပြင်းလွန်းတဲ့ရာသီဥတုတန်းကြောင့်ရောငကိုကလေးကနာမကျန်းဖြစ်နေတာကြောင့်ပါအခုလိုဆုံးပါသွားခဲ့ရတာဖြစ်တယ်လို့မိသားစုဝင်တွေကပြောကြပါတယ်။ဒီကြောင့်မဟေးတန်တော်ကျော်တိထားသလောက်ဆက်ပြောပြပါအောင်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဗုဒ္ဓဟူးမနေ့ပိုင်းမှာပဲဆုံးမသွားတဲ့ကိုကျော်စိုးဟာအရင်လာတွေကနေမကောင်းဖြစ်နေခဲ့တာပါဒါမဲ့လည်းအခုလိုမျိုးမြင်းမြန်းဆန်းဆန်းဆုံးသွားလိမ့်မယ်လို့တော့မျှော်လင့်မထားဘူးလို့ဇနီးဖြစ်သူကပြောပါတယ်ထောင်ဝင်စာသွားတွေ့နေစဉ်မျက်စိရှိမှပဲခမောနဲ့အသက်ထွက်သွားတာကိုမြင်လိုက်ရတဲ့ဇနီးဖြစ်သူမတ်မေဟန်ဤကအခု
ကြိမ်ကြီးရယ်နောက်ရှိတော့ဘယ်လိုမျိုးလဲဖြစ်နေလဲရှင့်ကျွန်မလည်းတွေ့နေတဲ့အချိန်မှာကျွန်မအမျိုးသားမင်းအောင်ခိုင်နေပြီကျွန်တော်ကတော့မပြောနိုင်တော့ဘူးကျမအရင်ရောက်လာတော့မဆူဆူဝါးဝါမရှိဘူးရှင်ကျမတို့တော့တွေ့ရတဲ့အချိန်မှာနေမကောင်းအញ្ញံအဖျားကြီးလို့ဆိုကျမတို့တွေ့ရနေလာတဲ့အိပရာလာတဲ့နေမှာတော့တွေ့ပါတယ်မနေ့ကမင်းကကျကလေးကရှိခုကျမအဖျားကြီးကိုရင်းနေကမှာပါဘယ်သူတော့ခင်ရေရောက်ပါအញ្ញံရှိဘူးဆိုတော့ကျမအလိုလိုသိနေရတယ်
ကြောင်ရရသလိုစေကုသားခွင့်လုံလောက်စွာမရခဲ့ဘူးလို့ပြောသွားတဲ့ဇနီးဖြစ်သူကခင်မုန်းနယ်ဟာအသက်ရှူကျက်တဲ့ဝေဒနာအစာအိမ်ယောဂါတို့ကိုခံစားနေခဲ့ရပြီးတော့တော်တော်နာမကျန်းဖြစ်နေလို့ဆေးဝါးဝယ်ပေးပါမယ်သူခင်မုန်းနယ်ကိုစေကုသားပေးပါလို့ပထမတစ်ခေါက်ထောင်ဝင်စာတွေ့ချိန်မှာထောင်အာဏာပိုင်တွေစီကိုပန်ကြားခဲ့တယ်လို့ဆိုပါတယ်ဒါမဲ့လည်းထောင်အာဏာပိုင်တွေကဒါကိုငြင်းဆိုခဲ့တာပါနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးကိုတိတ်နိုင်ကတော့နိုင်ငံရေးအကျဉ်းသား144ဦးမြောက်ထောင်ထဲမှာဆုံးမခဲ့ရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစ
်အဲ့လိုတောက်ဆိုပေမဲ့လည်းဒီအာနာဘယ်တွေကနေပြီးတော့သူတို့ဒီမှာလည်းဆေးဝါးတွေရှိပါတယ်သူတို့တေချာစီးဆိုက်ရင်းနေပါတယ်ဆိုပြီးတော့ဟိုအဲ့လိုပြောခဲ့တဲ့မိသားစုကဆေးဝါးကုသခွင့်မပေးခဲ့ရဘူးဆေးဝါးမပေးခဲ့ရဘူးအဲ့ဒါနဲ့ပြန်လာတဲ့အခြေအနေမျိုးပါဆိုတော့အခုအဲ့ဒါဘယ်လောက်မှအခြေတစ်ပတ်လောက်အတွင်းမှာပဲအဲ့လိုမျိုးဖြစ်သွားတယ်ဆိုတော့ဒါကတက်တက်ကူဒီစေဝါကုသခွင့်မလုပ်လောက်ဘူးဆိုတော့အရင်ထင်ရှားပြီးတော့ဒီသူတို့စေဝါတည်တည်ကြကုသပေးနေရဆိုတာလည်းမဟုတ်ဘူးဆိုတော့ကဟိုထင်ရှားနေပါတယ်အဓိကနေမကောင်းတဲ့အချိန်မှာဒီကျမကြီးကုသမှုကတည်တည်မရှိကြလို့ဂရုတစိုက်မရှိကြလို့ပေါ်ပြောခဲ့လို့ပြောလို့ရပါတယ
်နိုင်ငံရေးအကျဉ်းသားများကိုညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွင်းရေးမှူးကိုတိတ်နိုင်ပြောသွားတာဖြစ်ပါတယ်2005ခုနှစ်ကစပြီးတော့ ICRC နိုင်ငံတကာကြက်ချေနေအသင်းကြီးကမြန်မာနိုင်ငံကနေထွက်ခွာလာပြီးတဲ့နောက်မှာနိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေအများကြီးလျော့သွားပြီးတော့မြန်မာအာဏာပိုင်တွေဘက်ကလည်းကျန်းမာရေးစောင့်ရှောက်မှုလုံလုံလောက်လောက်မပေးနိုင်တဲ့အတွက်နိုင်ငံရေးအကျဉ်းသားတွေအပါအဝင်မြန်မာနိုင်ငံကအကျဉ်းသားတွေအားလုံးအသက်ဆုံးရှုံးတဲ့အထိထိခိုက်မှုတွေရှိခဲ့တယ်လို့ ABP အတွင်းရေးမှူးကိုတိတ်နိုင်ကပဲပြောပါတယ်အခုသေးဆုံးသွားရတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူများနဲ့အမြင့်တင်သူများကွန်ရက် HRDP ကကိုကျော်စိုးဟာ2008ခုနှစ်စက်တင်ဘာလမှာတောင်ကြီးမြို့နယ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပြီးတော့2008ခုနှစ်နိုဝင်ဘာလမှာတော့တရားမဝင်အဖွဲ့အစည်းမှာပါဝင်ပတ်သက်မှုအပါအဝင်ပြစ်မှု3ခုနဲ့ထောင်ဒဏ်10နှစ်ချခံခဲ့ရတာပါမြင်းညံတော်မှာဆုံးပါသွားတဲ့ကိုကျော်စိုးရဲ့ရုပ်အလောင်းကိုမနေ့ပြန်မေလ20ရက်ကြာသပတေးနေ့မှာမြင်းညံကက်သလစ်ဖျားရှိခိုးကျောင်းမှာဖျားရှိခိုးပရိုဂျက်တို့မှာဖြစ်ပါတယ်ကိုကျော်စိုးဟာတည်ဆုံးချိန်မှာအသက်39နှစ်ရှိပြီဖြစ်ပြီးတော့ကွယ်လွန်ချိန်မှာဇနီးဖြစ်သူမတ်မေဟန်ဤနဲ့9နှစ်အရွယ်သမီးတူဦးကျန်ရစ်ပါတယ်ရှင်